2019ခုနှစ်တကြံပွဲတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်ရှိနေကြတဲ့နိုင်ငံအသီးသီးမှာစီကားစွာကျင်းပခဲ့ကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါအမေရိကန်ပြည်ထောင်စုအရှိဘက်ချမ်းဝက်စ်ဗာဂျီးနီးယားပြည်နယ်မော်ဖီမြို့မှာ AB 14ရက်စနေနေ့ကမြန်မာမိသားစုတွေစုပေါင်းပြီးတကြံပွဲတွေကိုကျင်းပခဲ့ကြောင်းပွဲစီစဉ်သူတဦးဖြစ်တဲ့ဒေါခင်အင်းမြင့်ကပြောပါတယ
်ဒီအမေရိကန်မှာရောက်နေပြီမဲ့ကိုယ့်ရဲ့ရိုးရာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့တကယ်လေရေးပါတဲ့မြမရိုးရာတာကြကြံကိုပြုလုပ်တဲ့ရည်ရွယ်ချက်ကပေါ့နော်ဘုမြမပြည်ကိုလွမ်းဆွတန်တားတဲ့အနေနဲ့ပြုလုပ်ခြင်းဖြစ်ပါတယ်တီဝိုင်းနှမျိုးနဲ့တင်ဆက်တာဖြစ်ပါတယ်စံတရားအတီးသက်သက်နဲ့ပေါ့နော်တကြံသေးသခြင်းတွေရဲ့ပြီးတော့တီဝိုင်းအဖွဲ့နဲ့မြမရိုးရာအတာပင်ညာအကတွေနဲ့ပြီးတော့တကြံသခြင်းတွေပေါ့လေနော်အားလုံးကမြမပြည်မှာလိုပဲစတုဒီသားအကျွေးမွေးတွေနဲ့ဟိုစားစရာတွေလည်းအစုံလင်းနဲ့အားတွေလို့ဖြစ်ပါတယ
်။အမေရိကန်အနောက်ဘက်ကျန်းမြန်မာနယ်ပွားအများစုနေထိုင်ရာ Los Angeles မြို့မှာလဲတောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းက AB 14ရဲ့တနင်္ဂနွေနေ့ကျင်းပတဲ့ကြံပွဲနဲ့ပတ်သက်လို့ကိုယ်တိုင်သွားရောက်ခဲ့သူစာရေးဆရာမညိုခက်ကျော်ကအခုလိုပြောပြပါတယ
်။ဒီနေ့ကြံပွဲကတော့ Southern California Bummies Association အဲ့ရနေ Los Angeles မှာလုပ်တာအခုဒီမှာဆိုရင်ကလေးတွေရေကစားတာပါတယ်အာသေးဆိုင်ကံပေါင်း14ဆိုင်ရှိတယ်။နောက်တဲ့အစိုးအကကြီးအဲ့ဒါကြီးလည်းပါတယ်ပေါ့။လူကတော့2000လောက်လာပါမယ်။ဆိုတော့ဒါကတော့မြန်မာပြည်အလွမ်းပြည်ပေါ့နော်။ရေပက်တာကတော့ကလေးတွေတော်တော်များပက်ကြတယ်။နောက်တဲ့သတင်းတန်တွေတတဲ့အကကြီးခံစားရတယ်ပေါ့။နောက်ပြီးတော့ဒီမြန်မာ tradition ကိုပြလို့ရတဲ့ဒီဝတ်စုံတွေပြည့်စုံမှုတွေနဲ့ပေါ့။အဲ့ဒါတွေကိုတွေ့ရတဲ့အတွက်မြန်မာပြည်ကိုပြန်ပြီးတတိယစင်မဲ့လွမ်းစရာလေးပေါ့အချိန်လေးပေါ့။
မြန်မာပြည်ပွားတရုတ်လူမျိုးတွေအများစုနေထိုင်ရာထိုင်ဝမ်ကျွန်းနယူးတိုင်ပေမြို့မှာလဲတနင်္ဂနွေနေ့ကကျင်းပတဲ့မြန်မာကြံပွဲမှာလူသောင်းကနန်းလာရောက်ဆင်နွှဲခဲ့တယ်လို့ပွဲစီစဉ်သူတဦးကပြောပါတယ
်အဲဒီနေ့ကြံပွဲကဘယ်လိုပြောမလဲနယူးတိုင်ပေတိုင်ပေရဲ့15ချိန်မြောက်ကြံပွဲဖြစ်ပြီးတော့အခုကျွန်တော်တို့လက်မှတ်ကကိုလူတယောက်တစ်ဆောင်ပေးတယ်ပေးတာလူအယောက်6000တိလောက်ထားတယ်အုပ်15000ဝေပြီးသွားပြီအားလုံးတစ်နှစ်တစ်နှစ်ကိုလူ6000နဲ့သပိန်းလောက်အထိကိုလူလာတယ်နောက်ပြီးတော့ထောင်ကောင်းနဲ့ထိုင်ဝမ်လေလက်မှတ်တော့မဟုတ်ရိုးရားနဲ့ထိုင်ဝမ်နဲ့လေမောင်လက်မှတ်ကိုမဲပေါက်ပေးတယ်။နောက်ကြာနေဒီမိုက်ခရိုဝေ့ဗ်လို့ပန်ကာတို့နောက်လေစပိန်တို့နောက်တဘူးတို့ပါတို့အစအားလုံးမဲ300ကျော်ရှိတယ်။ပြီးတော့အခုကျွန်တော်တို့မြန်မာပြန်ခုနှစ်သားကြီးရေအကျွေးမွေးအလူတန်းကတို့ခေါက်ဆွဲတုပ်တို့ဘုံတို့ခေါက်ဆွဲတို့ကြာသံကျဲတို့မလုံးရိပ်ဘော်တို့တာဦးတို့သနုံးမကင်းတို့နော်မြမစုရီယာတွေကအများကြီးပဲဒီနေ့ကလည်းဒီ new type ရဲ့ဟိုမျိုးတော်ဝင်ကအစ်စ်ဖြစ်တယ်ဒီနေ့မှာရွေးကောက်ပြီးတော့တက်မြောက်လာတဲ့မျိုးတော်ဝင်ဖြစ်တဲ့အတွက်ကြောင့်မျိုးတော်ဝင်ကစီစီကားကားနဲ့ဒီနေ့တမှုထူးခြားပြီးတော့ရေကစားတာကိုကြီးကြပ်ကြဖြစ်အောင်နှစ်တစ်နှစ်တည်းစီစီကားကားဖြစ်အောင်တမှုထူးခြားတဲ့အမြင်သားနေဖြစ်သွားအောင်ဒီနေ့မျိုးတော်ဝင်ကပြုလုပ်ပေးထားတယ်ပေါ့နော
် new type စကြံပွဲကိုကိုယ်တိုင်တွားရောက်ဆင်နွှဲခဲ့တဲ့မတ်ထက်ထက်ဦးကသူ့ခံစားမှုကိုပြောပါတယ်
အရန်ပြောဖို့ကောင်းတာပေါ့အဓိကအဲ့လိုမျိုးဟိုဗမာတွေအများကြီးနဲ့လဲကိုကတွေ့ရကိုတငယ်ချင်းနေတခြားတငယ်ချင်းနေတော့ကိုကခေါ်လာပြောဒါဗမာရင်ကျေးမှုဆိုတာပေါ့ကြားလို့ရရပေါ့နော်ပြောလဲဟိုကိုမြန်မာလူမျိုးတွေမှာမဟုတ်ဘူးပေါ့တရားဒီထိုင်ဝမ်သေယုတ်တွေလဲလာပြောသူကလာဆင်နွှဲတယ်အရန်ပြောကြရခလေးလူကြီးအကုန်ရမ်းလာပြောတာတွေ့ရတယ်ပေါ့နော်ဒီရန်ကုန်မှာလဲဒီချိန်တကြံကျင်းပရဲထပ်ပေမှာလဲဒီလိုမျိုးတကြံကျင်းပရဲပေါ့နော်ဒါမဲ့ဒီရန်ကုန်လဲပြန်ပြီးတော့ဒီတိယသူတို့အဲရန်ကုန်အငွေသက်တွေလဲပြန်ရရပေါ့နော်
အလားတူအာရှနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေစုပေါင်းပြီး2019မြန်မာကြံပွဲကိုတိုကျိုမြို့မှာ AB 14ရဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးလူထောင်ကျော်တက်ရောက်ခဲ့ပါတယ်ခင်ဗျာ